American နိုင်ငံကျန်းဝင်ကြီး Anthony Blinken ဟာသူ့ရဲ့အရှိလေပိုင်းဒေသအခြေစင်မှာလက်ရှိဖြစ်ပွားနေတဲ့လေးလာကြားလာပြီးဖြစ်တဲ့ Israel Hamas စစ်ပွဲအပြစ်ရရေးအတွက်ရောစစ်သေးကြွားရေးဖမ်းထားတဲ့ဒဇာကန်တွေထပ်ပြီးစွပ်ပေးဖို့အတွက်ပါသဘောတူညီမှုအသက်ဒဇုံတရာမရပဲနဲ့ချက်တပရီနေမှာ Washington DC ကိုပြန်ပြီးရောက်လာပါပြီ Israel Hamas စစ်ပွဲရဆိုင်ပေါင်းနိုင်တယ်လို့အဖမ်းခံရတဲ့ဒဇာကန်တရာလုံးလည်းပြန်ပြီးလွတ်လာဖို့ရှိတယ်လို့ဝင်ကြီးဘလင်ကန်ကရောတခြားအမေရိကန်အရာရှိတွေကပါပြောနေသေးပါဒါပေမဲ့အစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နန်တန်ယဟူးကတော့ဟမတ်စ်တွေဂါဇာကမ်းရောင်ဒေသကိုဆက်ပြီးထိန်းချုပ်ဖို့စီစဉ်နေတာဟာစိတ်ကူးရနေတာဖြစ်ပြီးတော့အစ္စရေးတပ်တွေကနိုင်အောင်တိုက်ခိုက်မှာဖြစ်ကြောင်းပြောပါတယ်အချိန်ထဲမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာကိုဝါရှင်တန် DC မှာတင်းနှင်းလာနေကြရင်အဲ့ခံတွေ့ဆုံပြီးအစ္စရေးဟမတ်စ်တွေပွဲအတွက်ဖြေရှာရေးဆွေးနွေးမှာဖြစ်ကြောင်းသမ္မတအင်ဂျူကကျေးညာပါတယ်ဝန်ကြီးဘလင်ကင်ဟာအစ္စရေးစစ်တပ်အကြီးအကဲဟောင်းနဲ့အပါအဝင်ဝန်ကြီးချုပ်နန်တန်ယဟူရဲ့စီးဆန်ရဝန်ကြီးများအဖွဲ့နဲ့တွေ့ဆုံပြီးစစ်ပွဲကိစ္စအပြင်ဒဇာဂန်တွေလွတ်မြောက်ရေးကိုပါဦးစားပေးဆွေးနွေးခဲ့တယ်လို့ပြောပါတယ်ဆက်သပြင်းနေမှာပဲဟာမတ်စ်ကိုယ်စားလှယ်ဖွဲ့ဟာအီဂျစ်နဲ့ကာတာအရှေ့ရှိတဲ့ညှိနှိုင်းဆွေးနွေးပွဲတွေကိုကိုင်ရိုမှာဆက်ပြီးကျင်းပနေတယ်လို့ဟာမတ်စ်အခြေခံအရာရှိတဦးကပြောပါတယ်